နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာမဲပေးခွင့်ရမယ့်သူအရေအတွက်ဟာရန်ကုန်တိုင်းအတွင်းမှာရှစ်သိန်းကျော်ဒေါ်လာရဲလို့ရန်ကုန်တိုင်းဒေသကြီးရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကပြောပါရယ်ဒါပေမဲ့လည်းရန်ကုန်တိုင်းအပါအဝင်တိုင်းနယ်ပြည်နယ်ဒေသတချို့မှာနိုဝင်ဘာ၂ရက်နေ့နောက်ဆုံးထုတ်ပြန်မှုစီစဉ်ထားတဲ့မဲဆန္ဒရှင်စီရင်တွေကိုအပြည့်အစုံမကျေညာနိုင င်နေပဲဖြစ်နေရတဲ့အခြေအနေတွေကိုတော့ VOA မြန်မာပိုင်းကမှတ်မိထားကသတင်းပေးပို့ထားပါရရှင်
။ပြီးခဲ့တဲ့အောက်တိုဘာလကနောက်ဆုံးမဲဆင်းထုတ်ပြန်တာမှာမဲပေးခွင့်ရှိပေမဲ့မပါဝင်သေးတဲ့သူတွေ၊ရွှေပြောင်းနေထိုင်သူတွေနဲ့အဲဇင်းနဲ့နေထိုင်သူတွေကိုမဲပေးနိုင်ဖို့ကော်မရှင်ကထပ်မံလျှောက်ထားခွင့်ပေးခဲ့ပါတယ်။ဒီလိုပေးခဲ့ပြီးနောက်အခုအချိန်မှာတကယ်မဲပေးနိုင်မယ်မဲဆန္ဒရှင်စည်းရင်ကိုအတိအလင်းထုတ်ပြန်လိုက်တာဖြစ်ပါတယ်။ရန်ကုန်တိုင်းဒေသအတွင်းမဲပေးနိုင်ပေမဲ့ဆန္ဒရှင်စည်းရင်ဟာ7သိန်းကျော်တိုးလာတယ်လို့ရန်ကုန်တိုင်းဒေသကြီးရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးကိုကိုက VOA ကိုပြောပါတယ်။
ကျတော့ရမွန်တိုင်းကနှစ်ရက်နေမှာကပ်ဖြစ်ပါဘူး။ကပ်ဖြစ်မှာတော့အကြေရော9ရက်6ရက်လောက်မှာဖြစ်ပါလား။အကြေရောရမွန်တိုင်းကဟိုမဲစင်းထဲမှာထပ်ပြီးတော့အက်လိုရမဲ့အဲ့ဒီမဆန္ဒကြီးဦးကြီးကတော်တော်များတယ်။ဒီစီရချက်ပြီးတဲ့တန်တေဘယ်နဲ့မလုံတော့ဘူး။ဒီမလာ9ရက်6ရက်လောက်မှာအကြေရောရက်ကွက်နဲ့ကျွေးရအုပ်စုမှာအပြိဒတ်မဲဆန္ဒရှင်စီးနေရောက်မယ်။နောက်ဆုံးအပြိဒတ်မဲစင်းကျင်းညာလိုက်တာကအော်တိုဘာလ14ရက်ကနေ29ရက်အထိအဲ့ဒီမှာအကြေရောနောက်ဆုံးမဲစင်းကိုကျင်းညာလိုက်တယ်။စုစုပေါင်း58သိန်း8000ခဏရနဲ့9ရက်ကျွန်တော်တို့ဒီနောက်ဆုံးပိတ်နော် final voter ကဘယ်လောက်ရလဲဆိုတော့49သိန်း6000ကျော်ရတယ်။နောက်ကုန်တိုင်းဒေသကြီးရဲ့မဲဆန္ဒရှင်စီးပေါ့8သိန်းလောက်တူလာတယ်။
ဒီတစ်ခေါက်ထက်ကမဲ့မဲပေးနိုင်မဲ့မဲဆန္ဒရှင်စည်းရင်မှာကိုယ်နာမည်မပါခဲ့ရင်တော့မဲပေးနိုင်ဖို့ပြန်လည်လျှောက်ထားလို့လည်းမရတော့တယ်လို့မဲပေးခွင့်လည်းမရှိတော့ပါဘူး။ရှေးပိုင်းထုတ်ပြန်ခဲ့တဲ့မဲစင်းတွေမှာနာမည်မပါသူတွေ၊ရွှေပြောင်းနေထိုင်သူတွေနဲ့အဲစင်းနဲ့နေထိုင်သူတွေမပါဝင်ခဲ့တာရှိတာတွေကြောင့်လျှောက်ထားမှုတွေရှိပေမဲ့တမတ်ဥတွေနဲ့မကိုက်ညီတာကြောင့်ပယ်ခံရတာတွေလည်းရှိတယ်လို့ဥကိုကိုကအခုလိုပြောပြပါဗျ။
အကြောဖောင်း3ဖောင်း 3A ဆောက်ရင်အကြောကကြောက်တိုင်းပေးတာမဟုတ်ဘူးလေဆိုတော့တချို့ဖောင်းတွေကမရက်ွက်အုပ်ချုပ်ရေးဘုရားထောက်ခံရမယ်ဒီမှာရပောင်း180ပြည့်အောင်ဆိုရင်ထောက်ခံတာဘူးမရမဖြစ်လို့ဖြစ်ရင်ဖြစ်မယ်လေသူကဖောင်းအနေနဲ့ကတော့အကြောစီမှာ entry ဝင်လာတော့ number of form ဆဲမှာလို့သူကပါတာပေါ့ဒါမဲ့တကယ်စီစစ်ပြီးပြန်ပြီးမဲစင်းထဲတော့သူကကြိုင်ခဲ့တာအဲ့တော့ကတချို့ကြတော့ဥပဒေ6အရာဥပဒေ9အရာအကြောစီစစ်တယ်လေအဲ့လိုမျိုးနဲ့ဒီဆုံးလာမျိုးရှိရတော့ဖယ်ပါလေ။နော်ဖော်မူလာမတင်တာကကြားလာလဲရှိရင်ရှိနိုင်တယ်။လာကြည့်လို့မပိုင်တော့ဒီချိန်မှာတော့ဘာမှလုပ်လို့မရတော့
။လာမယ့်ရွေးကောက်ပွဲမှာရန်ကုန်တိုင်းဒေသကြီးအတွင်းမှာမဲယုံပေါင်း9400ကျော်ရှိပြီးဒီမဲယုံလုံခြုံရေးတွေအတွက်အထူးရဲ9400ကျော်နဲ့ရဲတပ်ဖွဲ့အင်အား3000နီးပါးအတုံးပြုကိုစီစဉ်ထားတယ်လို့ရန်ကုန်တိုင်းဒေသကြီးရဲတပ်ဖွဲ့က VOE ကိုပြောပါရတယ်။ဒီမှာရွေးကောက်ပွဲကော်မရှင်ဘက်ကလည်းမဲယုံလုံခြုံရေးပိုင်းနဲ့မဲလက်မှတ်လုံခြုံရေးတွေအတွက်လှုပ်ဆောင်မဲ့အစီအစဉ်တွေရှိတယ်လို့ဥကိုကိုကပြောပါရတယ်။
မဲယုံတဲ့မဲယုံတိုင်းမှာအကြူစီမှာသက်ကွက်နဲ့ကြွေးအောင်စုကော်မရှင်အဖွဲ့ဝင်တယောက်တယောက်ရှိမယ်။နောက်မဲယုံလူရင်းရေးဆိုတာတယောက်ရှိမယ်။အဲ့ဒီမဲယုံလူရင်းရေးဆိုတာအဲ့ဒီကော်မရှင်ကခန့်ထားတယ်။ဒီမဲယုံအဖွဲ့ဝင်တရားတယောက်။တောင်တင်ဒီမဲစင်းထဲမှာပါတဲ့ဒီတရားတယောက်ကိုအကြူကမဲယုံလူရင်းဆိုပြထားတာ။သူ့အလို့ကဟိုမဲလာပြတဲ့လူကြီးဖြူစီဖို့ပြောမယ်လေ။ထဲထဲမှာသူ့ဘက်မဲပေးနေတာကိုသူကြည့်မယ်။စီကံကြောက်ရှိမရှိပေါ့။
ဒီခိုင်မျိုးသားပါတီကကိုစလေလောင်ဦးစော်အေမောင်ကတော့မဲဆန္ဒရှင်စည်းရင်နဲ့ပတ်သက်ပြီးခုလိုမှတ်ချက်ပေးပြောဆိုခဲ့ပါတယ်
။ကျွန်တော်တို့ရခိုင်တိုင်းရင်းသားတွေအများကြီးအုပ်စုလိုက်ကြံခဲ့တာတွေရှိတယ်။တက်မတော့စိုးရလက်ထက်တုန်းကအဲဇီရင်တိုင်ကြတယ်။စိုးရ2010နောက်ပိုင်းမှာအဲဇီရင်တိုင်ကြမလို့တော့ဘူးဆိုပြီးတော့မတိုင်ကြဘူးတချို့ကလည်း။အဲတော့တက်မတော့စိုးရလက်ထက်ကတိုင်ပြီးနေတဲ့အဲဇီရင်အဟောင်းနဲ့တောင်းပြီးတော့အုပ်ချုပ်ရေးမှုတွေတော့ပြတော့အုပ်ချုပ်ရေးမှုတွေကထောက်ခံမပေးဘူး။ထောက်ခံမပေးလို့သုံးပုံစံသုံးကာကြီးနဲ့မတင်လဲရတဲ့လူတွေအုပ်စုလိုက်အများကြီးကြံလိုက်ကြတယ်။ဒါသည်ကျွန်တော်တို့မဲဇီရင်ထွက်လာတယ်ထွက်လာပြီးတော့မဲဇီရင်မပါလဲရက်ကျော်သွားတဲ့တည်းဘာမှလုပ်လို့မရဘူး။အဲလိုဖြစ်သွားပါပြီ
။အခုနောက်ဆုံးအပြီးသက်မဲပေးနိုင်ပေမဲဆန္ဒရှင်စည်းရင်တွေထုတ်ပြန်လိုက်ချိန်မှာတော့မဲယုံတစ်ခုချင်းစီရဲ့မဲဆန္ဒရှင်စည်းရင်တွေကိုခွဲပြီးကတ်တာကြောင့်မဲဆန္ဒရှင်စည်းရင်ကိုစစ်စစ်ဖို့ပုံမခက်ခဲသွားတယ်လို့နိုင်ငံရေးပါတီတွေဘက်ကတော့ဝေဖန်မှုတွေရှိနေပါတယ်ရှင်။